EU ဥရောပသမဂ္ဂနိုင်ငံတွေကြားတူရကီကိုဆက်နွယ်မှုတွေတိုးလာနေချိန်မှာပဲစနေနေ့ကတူရကီနိုင်ငံခြားရေးဝန်ကြီးမဲလ်ဘုတ်ကဗူဆိုဂလူကနိုင်ငံလန်စနိုင်ငံကိုဝင်ခွင့်အပိတ်ပင်ခံခဲ့ရပါတယ်။အခုလိုတန်းနေပိတ်ပင်မှုအတွက်တူရကီသမ္မတရီဆက်တိုင်းအာရဝန်ကပြင်းပြင်းထန်ထန်ရှုတ်ချလိုက်ပါတယ်။ဒါအပြင်တူရကီရဲ့နေတိုးမဟာမိတ်နိုင်ငံတစ်နိုင်ငံဖြစ်တဲ့နိုင်ငံလန်စနိုင်ငံကိုနာဇီတွေနဲ့နှိုင်းယှဉ်ပြောဆက်ခဲ့တဲ့သူ့ရဲ့ဒီသတင်းပတ်ထည်ပြောဆိုချက်အတိုင်းနာဇီတပ်တန်နိုင်ငံတစ်နိုင်ငံလို့ဒုတိယအကြိမ်ဖြစ်နဲ့ထပ်လောင်းပြောဆိုခဲ့တာပါ။အခုလိုမှတ်ချက်ပေးပြောကြမှုကမိုက်မဲတဲ့ပြောဆိုချက်လို့နိုင်ငံလန်စဝန်ကြီးချုပ်မတ်ခရူဒီကစနေနေ့မှာသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်သူတို့ဒေါသထွက်နေတာမျိုးပြောဆိုတယ်ဆိုတာသိပေမဲ့ဒီလိုပြောဆိုချက်ကတော့ဘောင်းလွတ်နေတယ်လို့ပြောပါတယ်။အခုကပြောချက်ချက်ထွက်လာပြီးမကြာခင်မှာပဲအခုဂျာမနီကိုရောက်နေတဲ့တူရကီနိုင်ငံရဲ့မိသားစုဝင်ကြီးဖာတမာဘီထူဆိုင်ယန်ကာယာဟာနိုင်ငံလန်စ်ကိုကုန်းလိုက်တာနဲ့တွေ့အောင်လေလို့တူရကီအစိုးရသတင်းဌာနဖြစ်တဲ့အနာဒိုလူကအကြေညာပါတယ်။နိုင်ငံလန်စ်မှာသူများဟောပြောပွဲကျင်းပဖို့အတွက်ငွေကိုစီစဉ်ထားတာဖြစ်သိမ့်တဲ့ကြားကနေအခုလိုတွေ့အောင်ကိုကြေညာတာပါ။တူရကီနိုင်ငံမှာသမ္မတအာဒဝါ2029အထိဆက်အုပ်ချုပ်နိုင်ပြီးအာနာပိုရလာစင်းမဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဆန္ဒခံယူပွဲမှာတိုင်ခင်းစီးရင်းရေးလုပ်နေတဲ့တူရကီဝင်ကြီးတွေလာရောက်မှုကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလက်မခံဘဲငြင်းဆုံနေကြတာဖြစ်ပါတယ်